ကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့နေပြည်တော်မှာကျင်းပခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဒီဆွေးနွေးပွဲကိုတိတ်အားရပုံတော့မရပါဘူး။လေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးကိုသာဆွဲဆွဲမြဲမြဲစုပ်ကိုင်ထားစေပဲလို့သူကသတင်းတောက်တွေကိုပြောသွားပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကအပြည့်စုံကိုပြောပြမှာပါ။
နိုင်ငံတော်သမ္မတအိမ်တော်ငူဝါခမ်းမမှာကျင်းပခဲ့တဲ့ခေါင်းဆောင်14ဦးတွေ့ဆုံခဲ့တဲ့အစည်းအဝေးဟာတရက်ကို7မိနစ်နှုန်းပဲဆွေးနွေးခွင့်ရခဲ့တဲ့အတွက်ပြည့်ပြည့်စုံစုံဆွေးနွေးနိုင်ခြင်းမရှိခဲ့ဘူးလို့တိုက်ခိုက်ခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောပါတယ်။တစ်ဆက်တည်းမှာပဲဒေါအောင်ဆန်းစုကြည်ကလေးဝန်ဆိုင်ဆွေးနွေးပွဲကိုအခုထိမျှော်လင့်ထားပြီးတော့ဒီလိုဆွေးနွေးနိုင်မှာပဲမြန်မာနိုင်ငံရဲ့အလားအလာအတွက်တည်ကြာဆွေးနွေးနိုင်မယ်လို့ရှုမြင်ကြောင်းသူမကဆက်ပြောပါတယ်
။ဟိုအောင်မြင်နေဆိုတော့ဒါဘယ်လိုဟိုတတ်မှတ်တယ်လဲဆိုတော့ဟိုအဓိပ္ပာယ်ပေါ့နော်အခါအားလျော်ဆိုတာဒီလိုနောက်ဟာမျိုးတွေလုပ်မယ်လို့ပြောတာတော့ရှိပါတယ်အခါအားလျော်ဆိုတာဆိုတော့နည်းနည်းစဉ်းစားလို့ခဲ့အဲ့ဒီဟာတော့ဟိုအမေတို့ကတော့လေးပွင့်ဆိုင်ကိစ္စကိုခိုင်ခိုင်မြဲမြဲစုကင်ထားတယ်ဘာဖြစ်လို့လဲဆိုတော့ဒါကဘာမှဟိုကိုပါတီဆွဲနေလည်းမဟုတ်ဘူးဝါဒဆွဲကြောင်မှလည်းမဟုတ်ဘူးလက်တွေ့ကြလိုအပ်တယ်လို့ထင်လို့ပါနိုင်ငံတော့ဒီတော့10မိနစ်ပြောပြီးတော့နောက်ဆုံးထွေထွေရှိသေးလားဆိုတော့ဟိုအမျိုးအနေနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမျိုးကိုမြင်တဲ့ပုံစံတော့မဟုတ်ပါဘူ
းဒီနေ့ဆွေးနွေးပွဲကိုမစခင်နဲ့ဆွေးနွေးပွဲအပြီးထမင်းစားချိန်မှာတခါမှမတွေ့ဆုံခဲ့ဘူးသေးတဲ့တမတော်ကောက်ဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်နဲ့ဒေါအောင်ဆန်းစုကြည်တို့အကြားပြင်းပြင်းထန်ထန်တွေ့ဆုံတဲ့ဓာတ်ပုံတွေကြောင့်သူတို့နှစ်ဦးကြားဆက်ဆံရေးဘယ်လိုများရှိနေတယ်လဲဆိုတာကိုအများကလည်းစိတ်ဝင်စားနေကြတာပါတမတော်ကာကျုံနဲ့အခုလိုတွေ့ဆုံဝင်ရခဲ့တဲ့ပုံမှာတိတ်ပြီးတော့ထူးထူးခြားခြားမခံစားရဘူးလို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်တော်လေအာတင်ဆရာတို့လည်းဘာမှမပေါ့ပါဘူး
။ဒါပေမဲ့တစ်ဖက်မှာတော့တမရပြောခွင့်ရှိသူဦးရထွက်ကတော့ဒီကနေ့ဆွေးနွေးပွဲဟာအောင်မြင်တဲ့ဆွေးနွေးပွဲတစ်ခုလို့ရှုမြင်နေတဲ့အကြောင်းတိုက်မိတွက်အရေးကြီးတဲ့ခေါင်းစဉ်တွေအားလုံးကိုခြုံငုံပြီးတော့ဆွေးနွေးနိုင်ခဲ့တဲ့အကြောင်းသူကပြောပါရယ်။ဒါပြင်လေးဝန်ဆိုင်ဆွေးနွေးပွဲကိုအစိုးရဘက်ကပယ်ချခဲ့တာမဟုတ်ဘဲနဲ့အင်အားစုအားလုံးပါဝင်မှုကိုသာပြန်ပြီးတော့အစိုးရကတိုက်တွန်းခဲ့တဲ့အကြောင်းသူကဆက်ပြောပါရယ်
။တကယ်တော့ဒေါ်သစုကြည်ကလေးပွင့်ဆိုင်တွေ့ကြပါတယ်လို့ပြောနေကိုကကျွန်တော်တို့ကအကြောင်းပြန်နေပြီဖြစ်ပါတယ်ဓမ္မတိကတော့လေးယောက်တည်းနဲ့မကဘူးအမျိုးသားနိုင်ငံရေးအင်အားစုတွေအားလုံးပါနိုင်ဖို့လိုတယ်လို့ပြောခဲ့တယ်ပြီးရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စသွေးသွေးမယ်ဆိုရင်လွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြည်စည်းရေးနဲ့ပတ်သက်လို့လေ့လာနေတဲ့ကော်မတီလည်းရှိသေးတယ်သူတို့ပြီးအောင်စောင့်တယ်လို့ကျွန်တော်ပြောခဲ့တယ်
နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကြားတွေ့ဆုံခဲ့တဲ့ဒီဆွေးနွေးပွဲဟာအမြင့်ချင်းဖလှယ်တဲ့ဆွေးနွေးပွဲဖြစ်တာကြောင့်ရလဒ်ပိုင်းတို့တိတိကျကျထွက်မလာခဲ့ဘူးလို့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်
။သဘောတူလာရေးရှိတော့လည်းပဲဒါကိုတိုင်းပြည်ဖြည့်ရှင်းမှလာရင်ဆွေးနွေးကောင်းထွက်လာမှာပေါ့။ချက်ချင်းလေးဆွေးနွေးကောင်းထွက်ဖို့ဆိုတာမဖြစ်နိုင်ဘူးလေ။ဒီပွဲကဆွေးနွေးပွဲမဟုတ်ဘူးလေ။အမြင့်ချင်းဖလှယ်တဲ့ပွဲပဲလေ။သူများချက်ချမယ်။ရလဒ်ကောင်းတယ်ဘလို့စီစဉ်ဆောင်ရမယ်လို့စတဲ့ကချက်မှတ်တာမဟုတ်ဘူးလေ။ဒီနိုင်ငံရေးပြဿနာပါတီတွေကနိုင်ငံရေးကောင်းဆောင်တွေနဲ့နိုင်ငံကောင်းဆောင်တွေကြားထဲမှာအမြင်ချင်းပြည်ပြီးတော့လူသားတွေများတဲ့အတွက်ကြောင့်မလို့ဒါကတော့ခေါင်းဆောင်ကရှိရလို့ပဲပြောလို့ရမယ်။အဲနောက်ပြီးတော့ဒါကိုချက်ပြီးတော့အခုမဟုတ်တော့မှနောက်ဒီအယူဆတွေကိုအကောင့်တွေပေါ်နိုင်အောင်အနာဘင်ဖွဲ့စည်းတွေကကျူးပါမယ်ဆိုရင်တော့ကောင်းလာဖို့ရှိတော့ဘူး။မပြည့်ရပြည့်ရဆေးရပြည့်ရဆေးရကိုတမထူနိုင်အောင်ကျွန်တော်တို့ကတိုက်တွန်းတဲ့ဟာကိုတို့ကတော့ခံယူပြီးတော့ကလားဆက်သွားနိုင်နေဆိုရင်တော့မဆိုးဘူးပေါ့အကောင်းကောင်းတဲ့သူရောက်သွားနိုင်ပါလေအခုကချက်ချင်းပြောလို့မရပါဘူးဗာရက်လည်းညာလည်းထွက်တယ်ဆိုတာစဉ်းစားချက်မှမချတာကြီးဘယ်လိုပြောလို့ရမလဲနော
်အခုစနေပွဲမတိုင်ခင်မှာပဲအမေရိကန်သမ္မတဘာရက်အိုဘားမားကကျသာရင်းနေကမြန်မာသမ္မတဦးသိန်းစိန်နဲ့တိုက်ခိုက်ခေါင်းဆောင်အမေရိကန်ဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ကိုတဦးချင်းထံကိုတီးကြခွဲပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တယ်လို့လေဝါရှင်တန်သမ္မတအင်ဖြူတော်ကပြောဆိုပါတယ်သမ္မတအင်တော်မှာပြုလုပ်ခဲ့တဲ့စနေပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးလှိလာသွားသူတို့တို့ကသမ္မတအိုဘားမားရဲ့ရှေ့လာမဲ့နိုဝင်ဘာလခီးစဉ်အကျိုးနိုင်ငံရေးဖိအားပေးတာမျိုးတွေမခံရအောင်သမ္မတဦးသိန်းစိန်အစိုးရဘက်ကလှုပ်ဆောင်တဲ့သဘောလို့ပြောဆိုမှုတွေကိုလည်းဥယျာဉ်ထွက်က VOA နဲ့မေးမြန်းမှုမှာပယ်ချခဲ့ပါတယ်ခင်ဗျာ